ယူကရိန်းဆိုရအဖွဲ့အပြောင်းလဲလုပ်မယ်ဆိုတဲ့ခံမှန်းချက်တွေထွက်ပေါ်နေချိန်မှာပဲယူကရိန်းနိုင်ငံသားရေးဝန်ကြီးဒမီထရိုကူလီဘာနှုတ်ထွက်စာတင်လိုက်ပြီးဖြစ်ပါတယ်။ကူလီဘာရဲ့နှုတ်ထွက်စာကိုယူကရိန်းပါလီမန်ဥက္ကဋ္ဌရူစလန်စတမ်ဘတ်ချက်က Facebook မှာဖော်ပြခဲ့တာပါ။ဒူးဝန်ကြီးချုပ်တရားရေးဝန်ကြီးတို့အပါအဝင်အစိုးရတာဝန်ရှိသူအများအပြားနှုတ်ထွက်စာတင်လိုက်မယ်ဆိုပြီးတော့ခံမှန်းထားပါတယ်။ဒီလိုလေးလက်သွားတဲ့နေရာတွေအတွက်မနှက်ဖြန်ကြတာပရိနေမှာတော့အသိခန့်အပ်မယ်လို့တာဝန်ရှိသူတွေကပြောပါတယ်။အခုနှုတ်ထွက်လိုက်တဲ့ယူကရိန်းနိုင်ငံသားရေးဝန်ကြီးဟာ2020ပြည့်နှစ်တုန်းကစပြီးတော့တာဝန်ယူခဲ့တာပါ။နောက်ပြီးတော့2022ခုနှစ်မှာစခဲ့တဲ့ရုရှားတို့ရဲ့ယူကရိန်းပေါ်ကျူးကျော်မှုကိုကမ္ဘာကသိအောင်စ조사ပေးခဲ့သူလည်းဖြစ်ပါတယ်။ယူကရိန်းအတွက်အကူအညီတွေရစေဖို့အတွက်ဥရောပသမဂ္ဂနိုင်ငံသားရေးဝန်ကြီးတွေနဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာတွေ့ဆုံခဲ့တယ်လို့အနောက်နိုင်ငံကတခြားအရာရှိတွေနဲ့လည်းပုံမှန်တွေ့ဆုံနေသူဖြစ်ပါတယ်။ယူကရိန်းသမ္မတဗလူဒီမီယာဇလန်စကီကတော့အစိုးရအဖွဲ့ရဲ့အစိပ်ပိုင်းတချို့ကိုအားကောင်းလာစေဖို့ရည်ရွယ်ပြီးတော့အပြောင်းလဲတွေလုပ်ဖို့ပြင်ဆင်ထားတယ်ဆိုတာကိုညစေမေကွန်းမှာထည့်သွင်းပြောကြားပါတယ်။သတင်းအချက်အလက်ရင်ကျေးမှုနဲ့တန်တမာရေးရာစတဲ့နယ်ပယ်တွေမှာနိုင်ငံတကာအတိုက်အဝိုင်းနဲ့ယူကရိန်းတို့ကြားဆက်ဆံရေးနယ်ပယ်အသစ်တစ်ခုတည်ဆောက်နိုင်ရေးအခုလိုအပြောင်းလဲတွေလုပ်ရတာဖြစ်ကြောင်းနဲ့အခုအချိန်မှာတော့ယူကရိန်းအစိုးရအဖွဲ့အစည်းအတွက်ခွန်အားအသစ်တွေပေးရမယ့်အချိန်ဖြစ်တဲ့အတွက်ကူညီပေးမဲ့သူအားလုံးကိုကျေးဇူးတင်ပါတယ်လို့ယူကရိန်းသမ္မတကပြောပါတယ်ရှင်။